ယူအမေရိကန်အသံမြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ကျွန်တော်အောင်လွင်ပါခင်ဗျာ။အခုတော့ COVID-19 အရေးပေါ်အခြေအနေအရထုတ်လွှင့်နေကြတရားလီလိုင်းစီစဉ်စာတင်ဆက်ပေးသွားမယ်။စနေနေ့စနေကစီစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့မြန်မာနိုင်ငံမှာဖြစ်နေတဲ့လက်နက်ကန်ပြပကတ်တွေအဆုံးသတ်နိုင်မှုဘလို့နည်းလမ်းတွေများရှိနိုင်မလဲဆိုတာကိုမြန်မာအရေးသုံးသပ်သူတွေဖြစ်ကြတဲ့ဦးမမောင်စိုးဒေါက်တာရံမျိုးသိန်းတို့နဲ့စနေနေ့ညစနေကစီစဉ်မှာတင်ဆက်ထားပါတယ်ခင်ဗျာ။မြန်မာကမြားဒီနေ့စနေကမှာတော့ဆက်စွနစ်တွေနဲ့ချီချမ်းမြင့်နေဖြစ်တဲ့ပြည်ရင်းစင်ပြီးဘူးချိန်ထိအရှင်ကောင်းနေတဲ့မြန်မာနိုင်ငံမှာငင်းငယ်လန်းစဘလို့ရှာနိုင်မလဲဆိုတော့စွနစ်မှာပါပင်နေစွနစ်ဖို့တိုင်းရင်းသားရေးရကိစ္စတွေပါဝင်မြန်မာရေးကျွမ်းကျင်သူတွေဖြစ်ကြတဲ့ဦးမမောင်စိုးဒေါက်တာရံမျိုးသိန်းတို့ကိုဖိတ်ခေါ်ထားပါရယ်ဟုတ်ကဲ့ပထမဆုံးတစ်ချက်အနေနဲ့စွနစ်စီချင်တာကတော့အခုလိုစင်ပြီးတွေအရှင်ကောင်းနေရတဲ့အကြောင်းရင်းနဲ့ပတ်သက်လို့စွနစ်စီချင်ပါတယ်ရခိုင်နဲ့ချင်းပြည်နယ်တွေမှာအေအေနဲ့တက်မလို့ကြားတိုက်ပွဲတွေပြင်းထန်နေတာရှိပါတယ်။ KIA နဲ့ရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲတွေဖြစ်တာတွေရှိသလိုဟိုတလောလုံးကလည်း KNU နဲ့တိုက်ပွဲဖြစ်တာတွေလည်းရှိပါတယ်။ဆိုတော့အဓိကအခုလိုစစ်ဖြစ်နေရတဲ့လက်တလောအကြောင်းရင်းအနေနဲ့ဘာတွေများရှိနေလို့လဲဆရာဦးမောင်စိုးအရင်ဆွေးနွေးပြပါခင်ဗျာ
။လက်တလောအကြောင်းရင်းအနေနဲ့ပြောရရင်ဟောကျွန်တော်တို့ရခိုင်နဲ့ပလောဝပေါ့ဗျာချင်းပြည်နယ်ပလောဝမြို့မှာတိုက်ပွဲဖြစ်ပွားနိုင်တဲ့ပတ်သက်လို့ကတော့အေးအနေနဲ့လေသူတို့အနေနဲ့သူတို့ရဲ့တခိုင်လူလူရေးနဲ့ပတ်သက်ဆိုလက်နက်ကင်တိုက်ပွဲမှာရမယ်ဆိုရင်စုတ်ကင်ထားပြီးတော့လက်နက်ကင်တိုက်နေချေတပ်ဖက်ကလည်းတမရုံကလည်းဒီဝီသူတို့အနေနဲ့1980လောက်ကနေတော့ချူအောင်နေမြေဖြစ်သတ်မှတ်ထားတဲ့အေရီးယားမှာဘုလိုလက်နက်ကင်ဖွဲ့ရှိတာကိုလက်မခံနိုင်နဲ့ဘက်ကနေပြင်းထန်တုံ့ပြန်တဲ့အချိန်မှာတိုက်ပွဲကပြင်းထန်ဖြစ်နေတာအဲ့တော့ဒါအေးပြဿနာကိုဖြေရှင်းနိုင်မှုမရပါဘူးသာပြင်ကျွန်တော်တို့ NCA ထုတ်ထားတဲ့ RCSS KNU နဲ့တိုက်ပွဲဖြစ်နေတာလေဒီနောက်လက်မမထိုးရသေးတဲ့ KIA ပူကန်ပလောင်လုံးနဲ့ဒီလာစားမှာတိုက်ပွဲဖြစ်သွားနေတာဒီကတော့ဒီနေမီပြဿနာနဲ့ပတ်သက်တဲ့ပြဿနာတွေမှာဒုရောစေပြဿနာဖြစ်နေတာဖြစ်သလိုကျွန်တော်တို့တက်နေရာချထားရင်းနဲ့ NCA ထိုးထားတဲ့ဖွဲ့နဲ့ပတ်သက်ပြီးတက်နေရာချထားရင်းနဲ့ပတ်သက်ပြီးတော့မဖြစ်ရှင်းသေးတဲ့ကိစ္စတွေရှိတယ်။ကျွန်တော်တို့ KIA ကိုကန်ပလောင်လုံးနဲ့ပတ်သက်လာရင်တော့ PNL လူနဲ့ပတ်သက်လာရင်တော့ဘယ်လိုပဲမထိုးရသေးတဲ့ပြဿနာတွေရှိပါတယ်။ဒီပြဿနာတွေမရှိမဖြစ်ရှင်းပဲနဲ့တော့ကျွန်တော်တို့ကဒီတိုက်ပွဲတွေရပ်တန့်ဖို့ကတော့ဘယ်လိုမှမဟုတ်ပါဘူး
။ဟုတ်ကဲ့ဒေါက်တာရမျိုးသိန်းအမြင်ရောခင်ဗျလက်တလောတိုက်ပွဲတွေဖြစ်နေရတဲ့အကြောင်းရင်းတွေကဘာရှိနေရလို့များနားလည်ထားတယ
်အဲလက်တလုံးဖြစ်တဲ့တိုက်ပွဲတွေကတော့ကျွန်တော်မြင်ကတော့အဖက်နဲ့တစ်ဖက်ပေါ့လေယုံကြည်မှုနားလည်မှုနော်ဥပမာဒီကျွန်တော်တို့ဒီအစိုးရတမတော်နဲ့ဒီတိုင်းသားတက်ကြိုင်ဖွဲ့စည်းကြီးချာမှာနော်ယုံကြည်မှုနဲ့နားလည်မှုကိုအဲချက်ချက်ပြန့်ပြန့်တိဆောက်ထားနိုင်တာမှမတွေ့ရပါဘူးအဲ့ဒီအတွက်ကြောင့်မလို့နော်ဒီတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုကျိုးပြတ်တဲ့အချိန်မှာနော်ဒီတနက်ကင်ထားတဲ့အဖွဲနှစ်ဖွဲ့ကြားမှာအချိန်မီပြစ်တာခတ်တာတွေတိုက်ပွဲတွေစစ်ပွဲတွေဆိုတော့ဖြစ်နိုင်တဲ့အခြေအနေမျိုးရှိပါတယ်။အဲ့ဒီအခါကျတော့အဓိကကျွန်တော်တို့လက်ရှိအခြေအနေမှာအဓိကစိန်ခေါ်မှုဖြစ်နေတာကအစိုးရတမတော်နဲ့ဒီတိုင်းသားလက်နက်ကင်အဖွဲ့စည်းတွေကြားမှာနော်ယုံကြည်မှုကိုနော်ဟိုခိုင်ခိုင်မာမာတည်ဆောက်နိုင်ဖို့လိုအပ်နေတယ်လို့အဲ့လိုတုံ့ပြန်ပါတယ်။အဲ့ဒီလိုလိုအပ်မှုကြောင့်လည်းပဲလက်ရှိအခြေအနေမှာလာဒီ NCA စာချုပ်ကိုလက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းအချို့နဲ့ရော NCA စာချုပ်ကိုလက်မှတ်မရေးထိုးရသေးတဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ရောတိုက်ပွဲတွေစစ်ပွဲတွေပြစ်ခတ်မှုတွေဟာဇက်တိုက်လူလူဖြစ်လာတာလို့အဲ့လိုတုံ့သက်ပ
ါတကယ်တော့မြောက်ပိုင်းမဟာမိတ်၃ဖွဲ့ဖြစ်တဲ့ AA ရခိုင်လက်နက်ကိုင်တပ်ဖွဲ့ TNL တောင်ပလောင်တပ်ဖွဲ့ MNDA ကိုကန်တပ်ဖွဲ့တွေပေါင်းပြီးတစ်ဖက်သက်ပြည့်ရဲ့ချင်းညာချက်ကိုဩဂုတ်လကုန်နှစ်ထိနောက်ထပ်၃လတက်တန်းတိုးလိုက်တယ်ဆိုပြီးဒီလဆန်းမှာပဲကြီးညာထားပါတယ်။တင်းတိုင်ငင်ကလည်းဒီကိုဗစ်ကာလမှာစစ်ပွဲတွေရပ်ထားကြဖို့ကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့တိုက်တွန်းချက်ကိုတုံ့ပြန်တဲ့အနေနဲ့ဆိုပြီးတက်မလို့ဘက်ကလည်းတစ်ဖက်သက်ပြည့်ရဲ့ကြီးညာပါတယ်။တင်းတိုင်ငင်တို့ကလည်းအလားတူကြီးညာတာတွေရှိခဲ့ပူပါတယ်။ဒါပေမဲ့တိုက်ပွဲတွေကမရက်တဲ့အပြင်ပြင်းထန်တဲ့သာပြင်းထန်နေတာမျိုးလည်းတွေ့ရပါတယ်။ဆိုတော့ဒီပြည့်ရဲ့ကြီးညာချက်တွေကအပြောတသက်ပဲဖြစ်နေသလားဆရာဦးမောင်စိုး
။ကျွန်တော်မြင်တာတော့ဒီပြည့်ရဲ့ကြီးညာချက်တွေအတကယ်တော့ကျွန်တော် 2018နှစ်ကောင်မှစတာလက်ကမလာမစတဲ့ပညာရပါတော့အပြည့်အဲ့နောက်ပိုင်းမှာတော့မြောက်ပိုင်းသုံးခွေရတဲ့ကျန်တဲ့ပညာလိုက်ရှိတာဒါမဲ့ဒီအပြည့်ကဉာဏ်ချက်အလုံးဒီပတ်သက်ကျင်ညာတာတွေစစ်တဲ့ဆွေးချက်တွေဖြစ်တဲ့တန်းရောဘက်ကလည်းအပြည့်ကဉာဏ်တွေဆိုပေမဲ့သူတို့ရဲ့အချို့စီမင်းစီပြန်နဲ့မလိုက်နိုင်တော့သူတို့အနေနဲ့ကတော့လိုအပ်တဲ့အရေးမူလောရမယ်ဆိုတာပါတယ်လို့နောက်ပိုင်းသုံးခွေဘက်ကလည်းပဲသူတို့အနေနဲ့ပြည့်ကဉာဏ်ထားရင်လည်းသူတို့ကိုစစ်စီရင်တွေလုပ်လာရင်ပြန်လဲတုံ့ပြန်မှာဆိုကျင်ညာထားတယ်ဆိုတော့ဒီအပြည့်အကျင်ညာချက်တွေအားလုံးမှာထွက်ချက်တွေပါတာဒါအပြင်ဒီအပြည့်အကျင်ညာချက်တွေရဲ့အဓိကအားနည်းချက်ကတော့တစ်ဖက်သက်ကျင်ညာတဲ့အပြည့်အကျင်ညာချက်တွေဆိုတာဆိုတော့နှစ်ဖက်တွေ့ဆိုသဘောတူညီပြီးတော့အပြည့်အကျင်ညာတာရှိရောအပြည့်ရတယ်ဆိုလို့ရှိရင်ဆိုတာတကယ်တမ်းကတော့နှစ်ဖက်သဘောတူပြီးတော့ဒီတစ်ဖွဲ့ရည်လည်းနှစ်ဖက်တစ်ဖွဲ့လည်းမထိခိုက်နိုင်အောင်တန်ရာချထားရင်းနဲ့ပတ်သက်လို့ဒီတက်တွေထိတဲ့မထိတွေ့နိုင်အောင်ဆွေးနွေးဖြေရှင်းပြီးမှကျင်ညာအကောင်းဆုံးပါလက်ရှိမှာတော့2018ကစတဲ့ဖက်သက်ပြည့်ပြည့်ကျင်ညာရေဘဝမှာသိတော့အလုံးဖြစ်ပါဘူးဟိုကျွန်တော်တို့တကယ်တော့ပြည့်ကျင်ညာခြင်းနဲ့တော့နှစ်ဖက်တွေ့ဆုံဆွေးနွေးပြီးတော့နှစ်ဖက်သဘောတူပြည့်ကျင်ညာမှသာငယ်အလုံးဖြစ်မယ်လို့ထင်ပါ
ဟုတ်ကဲ့ဒေါက်တာရံမျိုးသိအမည်ရောခင်ဗျာအပြည့်အကျင်းရဲ့ချက်တွေကပြောသက်သက်မဟုတ်ပဲအနှစ်သာရရှိရှိလက်တွေ့ဖြစ်လာဖို့ဆိုရင်ဘာတွေများလုပ်ဖို့လိုမလဲ
ကျွန်တော်အမြင်ကတော့တကယ်တမ်းကကျွန်တော်တို့နိုင်ငံမှာတနိုင်ငံလုံးကိုလွှမ်းခြုံတဲ့အပြည့်ခက်ရစေးဖြစ်ဖို့လိုအပ်တယ်လို့မြင်ပါတယ်အဲ့ဒီလိုအပြည့်ခက်ရစေးဖြစ်ဖို့ဆိုတာနော်အစိုးရတက်မတော်နဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေချားမှာဂျုံချီမှုတိဆောင်ရေးဟာအင်မတန်မှအကြီးကြီးတယ်လို့မြင်ပါတယ်တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုရှိတယ်တစ်ဖက်နဲ့တစ်ဖက်နားလည်မှုရှိတယ်တော့တစ်ဖက်နဲ့တစ်ဖက်အဲ့အမှသာလေးပူးပေါင်းဆောင်ရွက်မှုရှိပြီးတော့ဒီအပြည့်ခက်ရစေးရလည်းပဲတကယ်အလုံးဖြစ်မှာဖြစ်ပါတယ်။နောက်အပြည့်ခက်ရစေးရဟာတော့တနိုင်ငံလုံးကိုလွှမ်းခြုံနိုင်မှသာလေအထူးရောက်လုံးဖြစ်မယ်လို့မြင်ပါတယ်။အဲ့တော့ဒီအပြည့်ခက်ရစေးရဥမာအနေနဲ့တစ်ခုဒေတာတစ်ခုကိုခြံလက်ထားမယ်အဖွဲ့အစည်းတစ်ခုကိုခြံလက်ထားမယ်ဆိုရင်အဲ့ဒီအပြစ်ခတ်ရစေးကတကယ်ဖြစ်အောင်လုပ်ဖြစ်တဲ့အပြစ်ခတ်ရစေးမဖြစ်နိုင်ဘူးကျွန်တော်ကတော့မြင်ပါတယ်
။ဟုတ်ကဲ့ပါတက်မလို့ဘက်ကတော့အပြစ်ရချင်ကြပြီးညီချင်းဆွေးနွေးဖို့လမ်းဖွင့်ထားတယ်ဆိုပြီးပြောပါတယ်။ဒါပေမဲ့လည်းဆွေးနွေးမှုတွေဖြစ်လာတာမျိုးလည်းမတွေ့ပါဘူး။အထူးသဖြင့်ကတော့ဒီ CA တင်းမှနေတဲ့မြောက်ပိုင်းဖွဲ့ရင်းနဲ့အစိုးရကပြီးခဲ့တဲ့နှစ်ဒီဇင်ဘာလတုန်းကတရုတ်နိုင်ငံမှာတွေ့ပြီးခဲ့ရထပ်မတွေ့ပြီးကြတော့တာပါ။ဆိုတော့ဟိုကိုဗစ်ကာလဖြစ်နေရလဲပါတာပေါ့လေ။ဆိုတော့နောက်ထပ်တွေ့ပြီးမဲ့အလားအလာတွေရောဘယ်လောက်များမြင်မိတယ်လဲဆရာဦးမောင်စု
။ဘယ်လောက်ပင်ကတော့တွေ့ဆုံဆွေးနွေးနဲ့ပတ်သက်ပြီးတော့လာလာနေပါနေပါလေဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့2019ခုနှစ်ကုန်ဒီအတိတ်ကဒီဂျာယောဝင်ဆစ်ဆက်ပြီးတဲ့တရုတ်အနေနဲ့လည်းပဲသူတိုင်းပြည်ပါဒီကိုဗစ်ကြေညာဖြစ်တာရဲ့စီးပွားရေးရအကျတဲ့ဖြစ်တာတွေပြည့်စုံနေတဲ့ချိန်မှာအခုချိန်ကြီးတော့ဝါပြီးညီငယ်ချင်းမှဝင်ရောက်ပေါင်းနေတာမတွေ့ရပါဘူးအဲ့တော့ကျွန်တော်တို့2019ခုနှစ်တနေ့လုံးဖြစ်ပြီး2018ညီငယ်ညီလာခံမှာမြောက်ပိုင်းဖွဲ့ကြီးတက်တာဖြစ်ဖြစ်စေပြုတ်ခဲ့ခံနေဒီနေဆောင်ကအရေးပါတယ်ဆိုတော့ကျွန်တော်ပြုတ်ခဲ့ပြီပါအဲ့တော့အခု2020မှာကတော့နှစ်ဖက်စလုံးကတော့တွေ့မယ်ဆွေးနွေးမယ်ပြောပြီမယ်ဒါဆက်ဆက်ညီနိုင်မှုပေးမယ်သူကျောင်းဝင်ဆောင်ပေးမယ်သူကြောက်တယ်အဲ့တော့တစ်ဖက်ကလည်းကရန်ကုန်မှာဆွေးနွေးမယ်မြကိနားမှာဆွေးနွေးမယ်ပြောဒီနေပြည်တော်ဆွေးနွေးမယ်သူကြောက်ရမယ်သူတစ်ဖက်နဲ့တစ်ဖက်အယုံကြည်မရှိတဲ့အခါမှာဒီညာကိုလာရောက်ဖို့ဆိုတော့တင်းနိုင်ပြက်အဲ့တော့လုံးလုံးစင်မှာအဖက်နဲ့တစ်ဖက်တကယ်တမ်းနှစ်သာရှိရဲ့ဆွေးနွေးပွဲဖြစ်ဖို့ဆိုလို့ရှိရင်ဂျားရဲကယုံကြည်စိတ်ချရတဲ့လူရဲ့ဒီနေပေးမှုလိုရတယ်ဒီတိုင်းဆိုလို့ရှိရင်အခုဆိုလို့ရှိရင်တော့တစ်ဖက်ဖက်ကနေပြီးတော့ဟိုဥပမာသွားတဲ့တမလို့ဘက်ကပဲဖြစ်ဖြစ်ဒါလာဆွေးနွေးပါလို့ပြောတိုင်းကျွန်တော်တို့မြောက်ပိုင်းအဖွဲ့ကြီးကဆွေးနွေးကိုခက်ပါလိမ့်မယ်အခုပြင်အေးလို့တက်ဖက်အဖွဲ့အဖြစ်ကြီးညာခံတဲ့အဖွဲ့မျိုးဆိုတော့သူတို့လိုညွှန်ရင်းကိုပို့ဆိုရင်းနေမယ်
ဟုတ်ကဲ့ဒေါက်တာရံမျိုးသိအမြင်ရောခင်ဗျာဆရာဦးမောင်ဆိုကတော့ဂျားဝင်ဆစ်ဆက်တဲ့ခန်းကန်တာကအရေးပါတာကိုလည်းထောက်ပြသွားပါတယ်ဆိုတော့ဆွေးနွေးမှုတွေထားမြောက်ဖို့ဂျားလူရဲ့ခန်းကန်တာနဲ့ပတ်သက်လို့ဘယ်လောက်များအရေးကြီးတယ်လို့ယူဆလဲခင်ဗျာ
ဂျားဝင်ဆစ်ဆက်ညှိနှိုင်းရေးတဲ့ခန်းကန်တာဟာဒီနေ့လုပ်ငန်းစဉ်မှာကျွန်တော်အမြင်ကတော့အရေးကြီးတယ်လို့မြင်ပါတယ်အဲ့တော့အဲ့ဒီလိုဂျားဝင်ဆစ်ဆက်ညှိနှိုင်းပြီးတဲ့သူကလည်းပဲနော်ကျွန်တော်တို့နိုင်ငံရဲ့ပုံကူပဲဖြစ်ဖို့လိုအပ်တယ်လို့ကျွန်တော်မြင်ပါတယ်အဲ့တော့ဆိုလိုချင်တဲ့သဘောကကျွန်တော်တို့ဟာဟလာတရုတ်နိုင်ငံကကိုယ်စားလှယ်ကိုပဲဖြစ်ဖြစ်အခြားနိုင်ငံတွေရောကိုယ်စားလှယ်ကိုပဲဖြစ်ဖြစ်ဂျာဝင်ညှိနှိုင်းဂျာဝင်စစ်ဆန့်ညှိနှိုင်းဖို့ အဆုံးပြုတာတဲ့ကျွန်တော်အမြင်အဖြစ်တော့ဥပမာရခိုင်ပြည်နယ်မှာဒီတမတော်နဲ့အေအေချားမှာဆေးရေးပြိပတ်ခါကြီးမြင့်တက်နေတဲ့အချိန်မျိုးကိုအရင်ဆုံးအချိန်ဟုန်လျှော့ချပြီးတော့ရခိုင်ပြည်နယ်မှာကျွန်တော်တို့ဟိုစိုက်ပွဲတွေစစ်ပွဲတွေရပ်သွားဖို့အတွက်ကိုဒီတမတော်ဘက်ကနော်ဒီအေအေဘက်မှာဟိုပြောနိုင်ဆိုနိုင်တဲ့နော်ဂျုံဂျုံကြည်ကြည်နဲ့အလုံးလုံးနိုင်တဲ့နော်ပုဂ္ဂိုလ်မျိုးတွေကိုရွေးချယ်ပြီးတော့ဒါစိတ်ဆက်ညှိနှိုင်းရေးအဖွဲ့အစည်းနဲ့ဖွဲ့စည်းပြီးတော့ဆောင်ရွက်နိုင်မယ်ဆိုရင်လက်ရှိဖြစ်နေတဲ့ဟိုရှင်းတုံးနောက်ဆုံးအဲ့ဒီတက်ပို့တဲ့ပေါ့လေတဖြည်းဖြည်းဆိုးလာနေတဲ့အခြေအနေတွေကိုအထိသိမ့်နိုင်မှုအတွက်လမ်းစပေါ်နိုင်လိမ့်မယ်လို့ကျွန်တော်အနေနဲ့ကအဲ့လိုမြင်တယ်
ဟုတ်ကဲ့ပါအခုဆိုရင်27ရာစုပင်လုံးညီလာခံလဲမှန်မှန်ချင်းပါနိုင်တဲ့အခြေအနေမှာမရှိပါဘူးအခုကိုဗစ်ကာလနဲ့ကြိုးရတာပိုဆိုးသွားတာပေါ့လေဆိုတော့အခုချင်းယုံချင်းပါမယ်ဆိုပြီးတော့ပြောနေပါတယ်ဆိုတော့ဒီညီလာခံကနေရောငင်းချင်းအတွက်ဘလောက်များမျှော်လင့်နိုင်စရာတွေရှိမလဲဆရာဦးမောင်ဆို
ကျွန်တော်တို့ဒီငင်းလူငန်းတွေနဲ့ပတ်သက်လို့ဆိုတော့ဒီကြိုးရေးဆိုရင်ဒီရှင်းနေတာဆိုတော့ဇူလိုင်လထဲမှာလုပ်ဖို့စူးစမ်းနေတယ်လို့ပြောပါတယ်ဆိုလိုတာကတော့ဒီဇူလိုင်လထဲမှာလုပ်ဖို့ဆိုတော့အူလုံးဝကြိုးစားနေပါတယ်သူရှင်းနေကြမှာကျွန်တော်တွေ့ရတာကတော့ကျွန်တော်တို့ဒီ2020မှာအစိုးရပြောင်းလဲလဲရှိနေတုံတောင်းတော့ခေါင်းဆောင်မှန်လဲပြောင်းလဲလဲရှိတဲ့အချိန်မှာလက်ရှိအစိုးရနဲ့ကျွန်တော်တို့ EU တွေဟို NC ထွက်လိုက် EU ကနေကြမှာသဘောတူညီချက်တစ်ချက်ဆိုလိုတာဒီသဘောတူညီချက်ဒီတော့အစိုးရလက်ထက်မှာဆက်လက်တည်ဆောင်သွားနိုင်တဲ့သဘောတူညီချက်ဒီလိုပဲတိကျထားပါတယ်ဆိုတော့တကယ်တမ်းမြင့်မြင့်မားမားငိုတန်းသားလေးနဲ့ဟိုအပေးယူလုပ်တဲ့ဒီဖယ်ရိုနဲ့ပတ်သက်တာကိုယ်ဟုတ်ချွေးနဲ့ပတ်သက်တာကိုယ်ပြရမိတ်နဲ့ပတ်သက်တာဒီတော့ပါဖို့မရပါဘူး။ဒါပေမဲ့ဂျာလည်းခက်ခဲလိမ့်မယ်။ခက်ခဲလိမ့်မယ်ဆင်းနေသူကအခုလောလောဆယ်မှာကွာဒီဂျွန်လာလည်းရောက်နေပြီမဲ့တန်းသားလေးဘက်ကဟောတူလေဆိုရင်အတန်းနဲ့သိပါဘူး။တစ်ဖက်ကပြောမယ်ဆိုရင်တော့ဒီအစိုးရဘက်ကတော့ဒီကာလမှာဒီစိုးရကြည်ညီလာခံလုပ်ပြီးတော့ဒီ energy ဆိုတာလက်ထက်မှာဒီလိုသဘောတူညီချက်တွေရခဲ့တယ်ဆိုတာမျိုးလူလူချပြတဲ့တစ်ချက်ပါတယ်။အော်ပေါ့ဘာဖြစ်လို့လဲဆိုရေကောက်ပွဲတွေနှီးပြီ။ဒါမျိုးကိုကျွန်တော်တို့ဒီခံမျိုးဆိုတာလက်ထက်မှာလည်းတုံးပါတယ်။ကျွန်တော်တို့ဒီအော်တိုဘာ15ရက်မှာဒီ NC လက်မှတ်ထိုးပြီးတော့ညီညာရေးရလက်တွေရတယ်ဆိုတာကိုပြခဲ့တာ။ဆိုတော့ကျွန်တော်တို့အားအားဆိုတာနေနေသူတို့ကာလမှာလုပ်ခဲ့တာနဲ့ပတ်သက်ပြီးတော့ရေကောက်ပွဲနှီးရဲ့အချိန်မှာချပြတော့ရှိပါတယ်။အဲ့မဲ့လောလောဆယ်မှာဒီသရုတ်ရကျင်းညီလာခံကျင်းပဖို့အတွက်တကယ်တော့အကန့်အသတ်အများကြီးရှိတယ်ဗျ။အောက်ဆိုသရုတ်ရကျင်းညီလာခံကျင်းပဖို့တိုင်းလာရေးတင်ပြထားတဲ့ဒီမျိုးသားဆက်နိုင်ငံကြီးဆွေးနွေးပွဲပေါ့ RCSS တို့ AMB တို့လုပ်မယ်ဟာတို့ကဒီလိုအချိန်မှာလုပ်မလို့တော့လုပ်နိုင်မှာပေါ့။နောက်ပြီးတော့တကယ်တမ်းအစိုးရပြောင်းလဲတမတော်ပြောင်းလဲကြောင်းဒီဟာကိုစက်ကြေးလုပ်မယ်ဆိုရင်လည်းပဲဒီကာလလည်းပိုသင့်တော်တာကျွန်တော်မြင်တော့2021 January February March လာမှာဒီပြည်လုံးညာလောက်တာအကောင်းဆုံးပြင်မယ်လို့ထင်ပါတယ်။အခုလို့ဆိုရေတော့ဘွယ်ဒီညမှာသုံးဒီဇင်ဘာလောက်ခဲ့ရင်တော့မှလက်ရှိအစိုးရတက်တန်းဒီ Master ကိုဒီတော့မှဖြစ်တဲ့အတွက်ကြောင့်အဲ့ကာလမှာလို့ရင်တော့မှပိုးတော့ကောင်းမယ်ထင်ပါတယ်။ဘာဖြစ်လို့ဆိုအဲ့ကာလဆိုအစိုးရပြောင်းလဲနေပတ်သက်လို့ပဲဖြစ်ဖြစ်တမန်ကောင်းဆောင်ပြောင်းလဲနေဖြစ်ဖြစ်ပိုးပြင်လာတဲ့အချိန်မှာဘယ်လိုသဘောတူညီချက်တွေယူမယ်ဆိုတာနှစ်ဖက်ကပိုးပြီးတော့စဉ်းစားပြီးတော့ချိန်ညင်နိုင်
ဟုတ်ကဲ့ကိုရမျိုးစိမ့်မြေရောဆွေးနွေးပြပါဦးခင်ဗျာ
ဒီကျွန်တော်အမြင်ကတော့နော်နှစ်ဖက်ချမ်းမှာနော်ဟိုကွန်မစ်မန့်ပေါ့ဗျာနော်ကျွန်တော်တို့ဟိုစိတ်ပိုင်းချမှုနဲ့စိတ်ဆန္ဒပြင်းပြမှုနှစ်ဖက်စလုံးမှာနော်မြင့်မြင့်မားမားရှိဖို့လိုအပ်တယ်လို့မြင်ပါတယ်ဒါအဲ့ဒါဆိုလို့ရှိရင်တော့ပြေဆုံးမှုဟာမနှက်ဖြန်လည်းဖြစ်နိုင်ပါတယ်နော်ဒီအပိုင်းတွင်းနဲ့ဖြစ်သွားနိုင်တဲ့အနေအထားမျိုးရှိပါတယ်ဒါပေမဲ့အစိုးရတက်မလို့နဲ့တိုင်းသားလက်နက်ကိုင်ဖွဲ့စည်းရေးချမ်းမှာတန်တရားလေးနောက်ပြီးတော့ဟိုအပြန်အလှန်အပြစ်တင်မှုတွေဆွတ်ဆွဲမှုတွေအဲဒီလိုအခြေအနေတွေလွှမ်းခြုံနေမယ်ဆိုရင်တော့နှစ်ဖက်အကြားမှာနော်ဟိုအပြစ်ခက်ရက်ဖို့အတွက်တွေးဆုံဆွေးနွေးဖို့တောင်မှခက်ခဲပါလိမ့်မယ်အဲဒီလိုအပြစ်ခက်ရက်ဆဲဖို့တောင်တွေးဆုံဆွေးနွေးဖို့မဖြစ်နိုင်သေးဘူးဆိုရင်နိုင်ငံရေးအရအပြစ်ရှာဖို့အတွက်တွေးဆုံဆွေးနွေးတာမျိုးကပို့ပြီးတော့အလံဝေသွားနိုင်တယ်အဲဒီအတွက်ကြောင့်မလို့ကျွန်တော်အမြင်ကတော့နော်အထူးသဖြင့်အစိုးရနဲ့တမတော်အနေနဲ့ဘလို့အခြေအနေမှာပဲဖြစ်ဖြစ်ဘလို့အခက်အခဲတွေပဲရှိရှိတိုင်းနယ်လက်နက်ကိုင်အဖွဲ့အစည်းအားလုံးနဲ့ ဟုတ်ပုံလေးလေးညနာဆုံးပြီးတွဲဆောင်ဆွေးနွေးနိုင်ဖို့ကိုနော်ဟိုဆောင်ရွက်တဲ့နယ်လို့ကျွန်တော်မြင်ပါတယ်။ဒါတစ်ဖက်ကခုနပြောတဲ့ဟိုစစ်ရေးရအပြစ်တင်မှုတွေနော်စစ်ရေးရဟိုအပြန်အလှန်ယုံကြည်မှုချစင်းနေတာတွေကိုအများဆုံးကုစားနိုင်ဖို့ဆိုရင်ကျွန်တော်အမြင်အားဖြင့်တော့အနှစ်ဖက်အကြမ်းမှာဟုတ်ပုံလေးလေးတွဲဆောင်ဆွေးနွေးနိုင်ဖို့ကအရေးကြီးတယ်လို့မြင်ပါတယ်။ အဲ့လိုတွဲဆောင်ဆွေးနွေးမှုတွေအစပိုင်းမှာအခက်အခဲနိုင်တယ်အပြစ်မဲနိုင်တယ်အကြမ်းတမ်းနိုင်တယ်သို့တော်လည်းပဲတွဲဆောင်ဆွေးနွေးမှုတွေပို့ပြီးတော့ကျယ်ပြန့်လာတာနဲ့အမျှပို့ပြီးဟိုဇက်တိုက်ဖြစ်ပေါ်လာတာနဲ့အမျှနှစ်ဖက်အကြမ်းမှာယုံကြည်မှုနဲ့နားလည်မှုပါလေ။မြင့်တက်လာလိမ့်မယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်။လက်ရှိဒီကိုဗစ်ကာလမှာဆိုရင်ဟုတ်လားကျွန်တော်တို့ဒီနေပညာက နိုင်တဲ့ပုံကိုယ်လေးကိုယ်တိုင်ကဥဆောင်ပြီးတော့တွဲဆောင်ဆွေးနွေးမှုတွေကိုလုပ်နိုင်တယ်။နောက်တိုင်းသားလက်နက်ကိုင်ဖွဲ့စည်းတဲ့ဘက်ကလည်းအခဲအဆုံးပြပေးနိုင်တဲ့ပုံကိုယ်လေးဥဆောင်ပြီးတော့တွဲဆောင်ဆွေးနွေးမှုတွေကိုလုပ်တာနိုင်တယ်ဆိုရင်ကျွန်တော်တို့နိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာနော်ဟိုတိတ်တာမြင်တာတဲ့တိုးတက်မှုတွေဆုံးဆုံးကန်ကန်တွေ့လာရနိုင်တယ်လို့အဲ့လိုသုံးသပ်တယ်။
ဟုတ်ကဲ့ပါဒီနေ့ကရွေးကောက်ပွဲနှစ်လည်းဖြစ်နေပါတယ်ရွေးကောက်ပွဲကနေတစုံတရာအပြောင်းလဲတွေလည်းဖြစ်လာနိုင်ပါတယ်ဆိုတော့ဒီလိုတက်တွင်းအပြောင်းလဲတွေလိုမျိုးရွေးကောက်ပွဲလုံးအပြောင်းလဲတွေကတော့ငင်းချိုင်းလုံငန်းစဉ်မှာတစုံတရာရိုက်ခတ်လာတာမျိုးရောရှိလာနိုင်လားဆရာဦးမောင်ဆို
ရွေးကောက်ပွဲအလွန်နဲ့ပတ်သက်လာလို့ရှိနောက်တက်လာမယ်ဆိုတော့ဒီ NLD ဆိုတာဖြစ်ကောင်းဖြစ်တယ်မဲ့သို့မဟုတ်လည်းအခြားတစ်ခုဖြစ်ကောင်းဖြစ်မယ်ပေါ့နော်ဒါလို့ NLD ဆိုတာဖြစ်မယ်ဆိုရင်လည်းပဲလူပြောင်းလဲတော့ရှိမှာဖြစ်တယ်သူရောက်နေရှိရင်တော့ရှိရင်လည်းပဲတော့ကန်ကုန်ပြောင်းလဲမယ်။သို့မဟုတ်ကျွန်တော်တို့2015မှာကြုံလို့ပြည်ထောင်စုက NLD ဆိုတာပြောင်းလို့ NLD ဆိုတာနေပြီးတော့ဖြတ်ပုံစံမျိုးပြောင်းနေရင်လည်းပဲ policy ပြောင်းလဲတော့ရှိပါမယ်။အဲ့တော့ကျွန်တော်တို့ကငင်းလူကန်းစင်းနဲ့ပတ်သက်လာရင်တင်းရတာတစ်ခုကတော့ငင်းလူကန်းစင်းကိုဆက်မလုပ်ဘူးလို့တော့နောက်လာမဲ့ဘလို့ပုံစံမျိုးနဲ့အစိုးရပြည်ပြည်ပြောင်းရတော့မဟုတ်ပါဘူး။ငင်းလူကန်းဆက်လုပ်မယ်လို့တော့ပြောကြမှာသောသောဆက်လုံးမဲ့ပုံစံတွေကတော့အခုပုံစံနဲ့သူကောင်းမှတူပါလိမ့်မယ်အဲ့ဒါကိုတော့အလုံးပြည့်စက်ဖို့တော့မယ်လို့ထင်ပါတယ
်ဟုတ်ကဲ့အနည်းဆုံးတော့ချင်းခက်ပုံပြောင်းလဲတယ်မြင်ရနိုင်တာပေါ့လေဆိုတော့ဒေါက်တာရဲ့မျိုးသိမ့်မြင်ရောခင်ဗျရွေးကောက်ပွဲလို့ငင်းငင်းလှလှတွေရောဘယ်လိုများခံမှန်းမိသလဲ
အဲကျွန်တော်အမြင်ကတော့ရွေးကောက်ပွဲရဲ့ရလတ်ပုံလေရွေးကောက်ပွဲရဲ့ရလတ်ပုံမှာမူတည်ပြီးတော့အတိုင်းအတာတစ်ခုထူးတော့အပြောင်းလဲဖြစ်လာနိုင်တယ်လို့ကျွန်တော်အနေနဲ့မြင်တယ်ဒါတော့လည်းပဲတိုက်ပြီးတော့ကြီးမားတဲ့အကြောင်းလေးဖြစ်လာမလားဆိုတာကတော့မပြောဖို့ခက်တယ်။အဲတော့လက်ရှိအခြေအနေမှာဟလာလက်ရှိအာဏာရအမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီကပဲနော်အစိုးရဖွဲ့နိုင်မဲ့အလားအလာရတော့များနေရယ်။အဲ့ဒီအတွက်ကြောင့်မလို့နော်လက်ရှိအာဏာရအမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီအနေနဲ့ဟလာနောက်ပြီးတော့အဲ့ဒီပါတီရဲ့ခေါင်းဆောင်တွေအနေနဲ့နော်ရုံးနေတဲ့ငါးနှစ်မိဘကာလမှာပေါ်ဆောင်ခဲ့တဲ့ငွေကြေးရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့မှန်မှန်ကန်ကန်ပြန်ပြီးသုံးသပ်ဖို့လိုအပ်တယ်လို့ဒီအဲ့ဒီလိုသုံးသပ်ပြီးတော့အခုဂျားကာလမှာနော်စနစ်တကျနော်စမ်းစစ်သုံးသပ်မှုတွေလေ့လာမှုတွေနဲ့ပြင်ဆင်မှုတွေနော်စီမံချက်ချမှုတွေကိုလုပ်ထားဖို့လိုအပ်တယ်လို့ညင်တယ်အဲ့ဒီလိုလုပ်ထားမယ်ဆိုရင်နော်အဲ့ဒီလိုလည်းလုပ်ထားမယ်တစ်ဖက်ကလည်း2020ရွေးကောက်ပွဲမှာတော့လက်ရှိအနယ်ရပါတီကလည်းပြန်ပြီးအနိုင်ရမယ်အစိုးရဖွဲ့နိုင်မယ်ဆိုရင်အစိုးရဖွဲ့ပြီးပြီးချင်းမှာနော်ဒီငွေကြေးရေးလုပ်ငန်းစဉ်ကိုအချိန်ဟုန်နဲ့ပေါ်ဆောင်နိုင်ဖို့အလားအလာရှိနိုင်တယ်လို့ကျွန်တော်အနေနဲ့မြင်တယ်အဲ့ဒီလိုအလားအလာမျိုးဖြစ်လာဖို့အတွက်ကိုလက်ရှိအခြေအနေမှာနော်စနစ်တကျကြဲကြဲပြန့်ပြန့်နဲ့ပြင်ဆင်ဆောင်ရွက်နိုင်ဖို့ကအရေးကြီးတယ်လို့မြင်တယ်နောက်တစ်ချက်ကတော့ဒါမဲ့ရွေးကောက်ပွဲမှာ2015ရွေးကောက်ပွဲတည်းနော်ချိုင်းနာပါတီတွေအနေနဲ့ပြည်내ဒီမှာပို့ပြီးတော့အနိုင်ရလာတယ်အဲ့ဒီအတွက်ကြောင့်မလို့2020အလွန်နော်ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာနော်ချိုင်းနာပါတီတွေရဲ့အတန်နော်ချိုင်းနာပါတီတွေရဲ့ဆန္ဒနော်ချိုင်းနာပါတီတွေရဲ့သဘောထားဟာပို့ပြီးတော့ခြေတန်းရောက်လာနိုင်တယ်လို့ကျွန်တော်အနေနဲ့သုံးသပ်တယ်ချိုင်းနာပါတီတွေနဲ့အနေနဲ့လည်းအဲ့ဒီလိုနော်ပို့ပြီးတော့ကြီးမားတဲ့အနိုင်ရမှုမျိုးကိုရအောင်ဆောင်ရွက်နေတယ်လို့ကျွန်တော်အနေနဲ့ယုံကြည်တယ်ပြင်ဆင်ဆောင်ရွက်နေတယ်လို့မြင်တယ်အဲ့ဒီအတွက်ကြောင့်မလို့အဲ့ဒီလိုနေရာပို့ရလာမယ်ဆိုရင် နော်ဟိုတိုင်းသားပါတီတွေအခိုင်အနာပို့ပြီးကြီးမားလာမယ်ဆိုရင်အနေဒီတိုင်းလုပ်ငန်းစဉ်ပေါ်မှာကောင်းမွန်တဲ့တက်ရောက်မှုပို့ပြီးတော့အလုပ်ဖြစ်နိုင်တဲ့တက်ရောက်မှုမျိုးတွေရှိလာနိုင်တယ်လို့ကျွန်တော်အနေနဲ့သုံးသပ်
ဟုတ်ကဲ့နောက်ဆုံးအနေနဲ့သုံးသပ်စီရင်တာကတော့ငင်းငယ်လန်းစာပေါ်လာဖို့ဆိုရင်အနိုင်ဆုံးအဆင့်ဘာတွေလုပ်ဖို့များလိုမလဲလက်တွေ့လုပ်မယ်ဆိုရင်ဖြစ်လဲဖြစ်နိုင်တာဖြစ်လဲဖြစ်သင့်တဲ့နည်းလမ်းတွေဘာတွေများရှိမလဲဆရာဦးမော်ဆို
အခြေခံကတော့ငင်းငယ်နဲ့ပတ်သက်လာရင်တွေ့ရင်ကျွန်တော်တို့အခုငင်းငယ်ပြဿနာဆိုတာဒါတိုင်းသားလက်နက်ကင်နေနဲ့တိုက်နေတဲ့ပြဿနာကိုပြောတာဖြစ်ပါတယ်အဲ့တော့တိုင်းသားပြဿနာကိုဖြေရှင်းမယ်ပြဿနာဖြစ်အော်တိုင်းသားကျွန်တော်တို့ဘဝယူမှာတိုင်းသားပြည်နဲ့ခုနှစ်ပြည်နဲ့ရှိတယ်ခုနှစ်ပြည်နဲ့လုံးမှာတိုင်းသားအဖွဲ့အစည်းတွေကလက်နက်ကင်တိုက်နေတာကျွန်တော်ဘဝကြီးကကြက်ကြက်ပါအဲ့တော့ကျွန်တော်တို့ကတိုင်းသားပြည်သနာကိုဖြည့်ရှင်းမှလာလေဒီကျွန်တော်တို့ဒီခရီးပြည်သနာကိုဖြည့်ရှင်းတယ်အဲ့တော့ကျွန်တော်တို့ကလေးသက်ခွန်မှာဖီလွန်ဆာရဲ့ချုပ်ပြီးပြည်တော်စုလို့ပြောခဲ့တော်လဲပဲဒီနေ့ဒီပြည်တော်စုဟုတ်လားမဟုတ်လားစတဲ့ပုံတကယ်တော့48လူလေရဗီဖဆာဘလာဆိုရလက်ထက်ကနေ1962ခုတက်ကလည်းပဲဖဆာဘလာအုပ်စုအုပ်ချုပ်တဲ့သူကနောက်ပိုင်းမှာဝန်ခံခဲ့တယ်။ဘာဝန်ခံခဲ့လဲဆိုတော့ပြည်အောင်စုလို့ကြွကြော်ပြီးမယ်။ဘိုးကချုပ်ကန်ထားတဲ့ပြည်အောင်စနစ်ပဲဖြစ်ခဲ့ပါတယ်သူတို့ကခံခဲ့ပါ။ဒါပေမဲ့သူတို့ပြောင်းလဲမလို့လို့ကိုစူးစမ်းမယ်မအောင်မြင်ခဲ့ဘူး။62ကမှာတက်မတော်အာနာရယူခဲ့တယ်အာနာသိမ်းခဲ့တယ်။တက်မတော်အာနာသိမ်းခဲ့တဲ့အချိန်ကနေ2030ပေါ့။ဒီယူရိုပဲကာလာဒီ90ပေါင်းဝန်းကျင်လဲဒါကတော့ရှင်းတယ်အာနာရှင်စက်ဆိုတော့ဘဝချုပ်ဝင်ထားတဲ့စက်ဆိုတော့ဒီကနေ့အနည်းခွန်90မှာဘဝချုပ်ဝင်ထားတဲ့စက်ကြီးစုခဲ့အဲ့တော့2010 2011ကနေစပြီးတော့ကျွန်တော် 2008 အချိန်ကဥပဒေနဲ့တက်လာတဲ့အစိုးရဒီလဲပဲဒီ2008အချိန်ကဥပဒေမှာဖယ်ရယ်မူရီပါစီဆိုတော့ညာလဲပဲဒီနေ့ဒီပြည်နယ်ရဲ့ကိုယ်ဝန်ပြဌာန်းငွေကိုယ်ဝန်အုပ်ချုပ်ခွင့်အဲဒီသူရဲ့တရားစားရတဲ့နေပတ်သက်လို့ပြပြသူရဲ့စီဝါရေးလုပ်ငန်းနဲ့ပတ်သက်လို့ပြကိုပိုင်စီမံခွင့်တွေနဲ့ပတ်သက်လိုက်ကျွန်တော်ဘာမှမရှိဘူးကကျွန်တော်ချင်းချင်းလင်းအဲ့တော့တိုင်းရင်းသားပြည်နယ်ကြီးအခွင့်အရေးကိုကျွန်တော်တို့တက်နိုင်လောက်ဖြည့်ရှင်းပေးနိုင်မှာအများဆုံးဖြည့်ရှင်းပေးနိုင်မှာသာဒီတိုင်းရင်းသားလက်နက်ကိုင်ပြဿနာအငြင်းကြီးပြတ်သွားဖြည့်ရှင်းနိုင်လေ
ဟုတ်ကဲ့ဒေါက်တာရေမျိုးစိမ့်လည်းညီကုန်းချုပ်သုံးသပ်ပြီးစေချင်ပါတယ်ခင်ဗျာငင်းငယ်လန်းစာပေါ်လာဖို့လှုပ်တင်တာလက်တွေ့လုံးမယ်ဆိုရင်ဖြစ်လဲဖြစ်နိုင်တာမျိုးဘာတွေများရှိမလဲခင်ဗျာ
အဲ့တော့ပထမဆုံးကတော့ဒီလက်ရှိဖြစ်နေတဲ့စိုက်ပွဲတွေစစ်ပွဲတွေကိုအမြန်ဆုံးလျှော့ချပြီးတော့နော်တနိုင်ငံလုံးတိုင်းတာနဲ့စစ်ပွဲတွေရပ်ဆိုင်ဖို့ကိုလုပ်တင်တယ်လို့ကျွန်တော်အနေနဲ့မြင်တယ်အဲ့ဒီလိုလုပ်ဖို့အတွက်ကိုဟုတ်လားဟိုအစိုးရလွတ်တော်သမလို့ကြီးတက်တက်မဟုတ်ခဲနေလေเนาะအာတိုင်းသားနိုင်ငံရေးပါတီကြီးတိုင်းသားနိုင်ငံရေးခေါင်းဆောင်ကြီးနောက်တိုင်းသားခင်မဩဇာအကြီးမားရဲ့ပုဂ္ဂိုလ်တွေနဲ့เนาะချိန်ချိန်ရောက်ချိန်ချိန်တည်းပူပေါင်းဆောင်ရွက်နိုင်လို့လိုအပ်တယ်လို့မြင်တယ်ဥပမာဟလာရခိုင်ပြည်နယ်မှာလက်ရှိဖြစ်နေတဲ့ဒီစည်ရေးပြိပခါတွေနဲ့ပတ်သက်ပြီးအဖြေရှာဖို့စူးစမ်းတဲ့နေရာမှာเนาะကျွန်တော်အမြင်အားဖြင့်တော့ရခိုင်ပြည်သူလူထုကရွေးကောက်တင်မြှောက်ထားတဲ့နော်ကျွတ်တော်ကိုစလေတွေရဲ့အခန်းကဏ္ဍဒါကိုရှေ့တန်းတင်ဖို့လိုအပ်တယ်လို့မြင်တယ်။အဲဒီလိုပဲနော်ရခိုင်ပြည်သူလူထုကြားမှာနော်အမိဖတ်ဖွယ်ဖြစ်တဲ့နော်ဩဇာကြီးမားတဲ့ပုဂ္ဂိုလ်တွေရဲ့အခန်းကဏ္ဍကိုလေရှေ့တန်းတင်နိုင်ဖို့လိုအပ်တယ်လို့မြင်တယ်။အဲဒီလိုပဲနော်ရခိုင်ပြည်သူလူထုကြားမှာနော်အောက်ခြေမှာအလုံးလုံးနေတဲ့ရခိုင်ရပ်ဖက်အဖွဲ့အစည်းတွေရဲ့အခန်းကဏ္ဍကိုလေရှေ့တန်းတင်ဖို့လိုအပ်တယ်လို့မြင်တယ်။နော်အဲဒီလိုရှေ့တန်းတင်ပြီးတော့နော်ဖြစ်တွေ့ဒီနိုင်ဆွေးနွေးဆောင်ရွက်မှုကိုပထမအဆင့်ဆောင်ရွက်တယ်လို့မြင်တယ်။အဲဒီလိုဆောင်ရွက်ပြီးတော့မှနောက်တစ်ဆင့်မှာနော်အစိုးရတက်မတော်နဲ့ဒီတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေချားမှာဒီနိုင်ဆွေးနွေးမှုတွေကိုအစိုးရတလင်ဆောင်ရွက်ပြီးတော့ဒီတိုက်ပွဲတွေစစ်ပွဲတွေကိုအပြန်ဆုံးနော်အစိုးရတလင်ရပ်ဆိုင်နိုင်အောင်မိသားရှာပေါ်ဆောင်နိုင်မှုအရေးကြီးတယ်လို့ကျွန်တော်ကတော့သုံးသပ်ပါ
ဟုတ်ကဲ့ပါအချင်းပြပြဆွေးနွေးကြတဲ့မြန်မာရေးသုံးသပ်သူတွေဖြစ်တဲ့ဦးမမောင်ဆိုဒေါက်တာရေမျိုးသိန်းတို့နဲ့နားဆင်ကြည့်ရှုတဲ့ပြည်သက်တွေအားလုံးကိုလည်းကျေးဇူးတင်ပါတယ်ဆင်းနေဆွေးနွေးခန်းစီစဉ်လဲဒီမှာပဲဆုံးသက်ပြစေဒီစီစဉ်ကိုတော့ VOA မြန်မာပိုင်းရဲ့ဆင်းနေည9နိုင်ကနေ10နိုင်အထိနဲ့တနင်္ဂနွေနေ့မနေ့6နိုင်ကနေ9နိုင် Radio စီစဉ်ဒီမှာနားဆင်နိုင်လို့ VOA မြန်မာပိုင်း Internet ဆွေးနွေးတာဖြစ်တဲ့ farmis.voanews.com နဲ့ Facebook ဆွေးနွေးတာတွေမှာလည်းပြန်လည်နားဆင်နိုင်ရပါတယ်ကျွန်တော်အောင်လို့ပါခင်ဗျာ